ဖြစ်စွေးနဲ့ပါလက်ဆန်စစ်သွေးကြရကြပြစ်ကတ်တွေချီထွားနေတဲ့ကိစ္စကိုကုလသမဂ္ဂလူညွန်ရေးကောင်စီမှတောက်ချာနေအွန်လိုင်းကနေအရေးပေါ်ဆွေးနွေးဖို့ဟလဲကျဥက္ကဋ္ဌတရုတ်နိုင်ငံနဲ့အတူနော်ဝေးကျူနီရှားတို့ကတိုက်တွန်းခဲ့ကြပေမဲ့အမေရိကန်ရဲ့ကန့်ကွက်မှုကြောင့်ကြန့်ကြာမှုတွေရှိနေပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့တတမန်ရေးအရာဖြစ်ရှင်းနေအောင်ကြိုးပမ်းနေတဲ့အတွက်အချိန်ပေးဖို့လိုတဲ့အကြောင်းပြောဆိုလိုက်ကြပ
ါ We are open to and supportive of a discussion an open discussion at the United Nations I think we're looking at early next week
ကျွန်တော်တို့ကဆွေးနွေးဖို့ကျွန်တော်တို့ဘက်ကလမ်းဖွင့်ထားသလိုအားလည်းပေးပါတယ်ရှစ်သင်းပတ်စောပိုင်းလောက်ဖြစ်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ဒါမှလည်းတတမန်ရေးကြိုးပမ်းမှုတွေထိရောက်စေဖို့ချိန်ရမယ်လို့ပြောလင့်ပါတယ်ဆိုပြီးကျသာဘင်းနီကဝန်ကြီးပလင်ကင်လင်းတော်တွေကိုပြောဆိုခဲ့တာပါပရစ်ကတ်တွေထိမ့်မနိုင်သိမ့်မရအခြေအနေမျိုးရောက်လာမှာကိုစိုးရိမ်မှုတွေနဲ့အတူအမေရိကန်ကထုတ်ကိုယ်ဆက်တယောက်ခန့်အပ်ဆေးလွတ်ပြီးဖြည့်ရှင်းမှုကြိုးစားနေတယ်လို့အီဂျစ်ကတ်တာနဲ့ကုလသမဂ္ဂတို့ကလည်းအပြစ်ခတ်ရစဲနေအောင်ကြောင်းဝင်စစ်ဆက်ဖို့ကြိုးပမ်းနေပေမဲ့တိုးထွက်တဲ့လက္ခဏာတော့မတွေ့ရသေးပါဘူးတင်းမာမှုတွေကြီးထွားလာရကလူငယ်ကောင်စီမှာဒီတစ်ပတ်တည်းနှစ်ချိန်တကပိတ်ဆွေးနွေးခဲ့ကြပေမဲ့အစ္စရေးရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ကတော့အကျိုးမရှိနိုင်ဘူးဆိုပြီးကန့်ကွက်တာကြောင့်တရားဝင်ကြေညာချက်ထုတ်ပြန်ဖို့လည်းသဘောတူညီချက်ပြရခဲ့ကြပါဘူးလူငယ်ကောင်စီမှာကြေညာချက်ထုတ်ပြန်ဖို့ဆိုရင်တော့အဖွဲ့ဝင်15နိုင်ငံရဲ့ဘုံသဘောတူညီမှုရဖို့လိုသလိုကိုဗစ်ကပ်ရောဂါကလာကန့်သတ်ချက်တွေနဲ့အညီအွန်လိုင်းစီဝေးပွဲလုပ်ဖို့လည်းအားလုံးကလက်ခံဖို့လိုအပ်ပါတယ်